American ပြည်တော်စုပြည်နယ်တချို့မှာဝက်သက်ရောဂါကူးစက်ဖြစ်ပွားနေတာမှာ Texas ပြည်မတော်မှာတော့ကူးစက်သူ146ယောက်ရှိနေပြီးကလေးငယ်တယောက်သေဆုံးသွားပြီလို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေတော့မှာပြောဆိုခဲ့ပါတယ်။ကာပွယ်ဆေးထိုးမထားတဲ့ကျောင်းနေအရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီးကူးစက်ခံရသူ20လောက်ကိုဆေးရုံတင်ကူးသထားရတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။အင်မတန်ကူးစက်လေတဲ့ဝက်သက်ရောဂါနဲ့အမေရိကန်မှာပထမဆုံးသေဆုံးသူဖြစ်ပါတယ်။ကျမ်းမာရေးဝန်ကြီးဌာနအနေနဲ့လည်းအ ਨੇ ကဆောင်ကျင်းနေပြီးယောဂဖြစ်ပွားနေတာဟာထူးထူးခြားခြားမဟုတ်ဘူးလို့ကျမ်းမာရေးဝန်ကြီးရောဘတ်ကနေဒီဂျူနီယာကဗိုလ်ဒူးနေမှာပြောဆိုပါတယ်တက်ဆက်ပြည်နယ်မှာကာကွယ်ဆေးထိုးဖို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဆက်လက်ထောက်ပံ့တော့မှာဖြစ်ပြီးယောဂကူးစက်ပြန်ပွားမှုအဆုံးသတ်နိုင်ရေးကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့လည်းဝန်ကြီးကပြောဆိုခဲ့ပါတယ်